ဆရာတို့ဒီခွဲပြားခြားနှားမှုနဲ့အမျိုးသားရေးသားစာတဖြစ်မှုဆိုင်ရာလေ့လာရေးအဖွဲ့ကရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုစည်းရင်းကောက်ယူမှုပြုလုပ်ခဲ့လို့သိရလို့ပါရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေကဘာတွေများတွေ့ရှိထားလဲခင်ဗျာ
ခြုံပြီးပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်မှာလက်ရှိအခြေအနေကြည့်လိုက်မယ်ဆိုရင်တော့အရင်ကတည်းကဆိုင်တော့ပိုတည်ငြိမ်မှုရှိလာပါတယ်ကျွန်တော်တို့တကယ်ပြောမယ်ဆိုရင်တော့ပေါ့2015ခုနှစ်မှာရှိနေတဲ့အခြေအနေက2014ခုနှစ်ထက်တော့ပိုကောင်းလာတယ်သို့တော့ညာလည်းပဲအခြေအနေတွေကလုံးဝတည်ငြိမ်ပြီးတော့ပုံမှန်ကိုရောက်ပြီလားဆိုတော့အဲ့ဒါတော့အများကြီးလိုပါသေးတယ်လက်ရှိအခြေအနေကတော့အခြေအနေတွေကိုထိန်းချုပ်ထားနိုင်တယ်ဆိုတဲ့အခြေအနေကလွဲလို့ရှိရင်ရှင်းဆက်ပြီးတော့မှားသွားလို့ရှိရင်တခုတည်းပြန်ဖြစ်နိုင်သေးတယ်ဆိုတဲ့အခြေအနေမှာရှိတယ်။နှစ်ဦးနှစ်ဖက်ကြားမှာလည်းဒီကျွန်တော်တို့လူအဖွဲ့အစည်းနှစ်ခုကြားမှာလည်းတန်ရရတွေကလည်းရှိနေတုံးပေါ့။တဖြည်းဖြည်းချင်းလေးနဲ့တော့ဒီတိုင်းဆက်သွားမယ်ဆိုရင်တော့ထိရင်သိသိလှုပ်သွားတယ်ဆိုရင်တော့တဖြည်းဖြည်းချင်းနဲ့ပုံမှန်ကိုပြန်ရောက်သွားပေမဲ့ကျွန်တော်ထင်တယ်နှစ်တွေကိုအချိန်ယူပြီးကျွန်တော်တို့ပြန်လှုပ်အောင်မယ်။
အဲ့တော့တခုအမှားရင်ဖြစ်သွားလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့အရင်လိုမျိုးပြိပခါလေးပြန်ပြီးတော့ဖြစ်လာနိုင်တဲ့ပုံစံမျိုးရှိနေသေးတယ်ဆိုတော့ဘယ်လိုအခြေအနေတွေကအမှားရင်မခံတဲ့အခြေအနေတို့ဘယ်လိုအကြောင်းတွေကအမှားရင်းမခံနိုင်တဲ့အကြောင်းတွေလို့ပြောလို့ရမှာ
ကျွန်တော်အဓိကရှိတာဘာလဲဆိုတော့လူအဖွဲ့အစည်းနှစ်ခုကြားမှာအပြန်အလှန်မယုံကြည်မှုတွေရှိနေတယ်။ရှိပြီးတော့နှစ်ဖက်လုံးမှာလည်းနိုင်ငံရေးအရာရောပုံစံအမျိုးမျိုးနဲ့အဖွဲ့အစည်းတွေအများကြီးရှိတယ်။ဒီအဖွဲ့အစည်းတွေကကိုယ့်အဖွဲ့အစည်းရဲ့အကျိုးအတွက်ကောနောက်သူတို့ယုံကြည်ချက်အရာပေါ့လေအမျိုးမျိုးရှိမှာပေါ့။ဒီပြည်သူလူထုကိုသူတို့ဒီနှစ်ဖက်ကြားမှာရှိနေတဲ့အခြေအနေနဲ့ပတ်သက်ပြီးတဲ့အခါကျတော့နားလည်မှုလွဲစေတာငကိုတွေကစပြီးတဲ့အခါကျတော့တီတီငိမ့်ငိမ့်နဲ့ဖြစ်လာအောင်လုပ်ဖို့ဆိုတဲ့ကိစ္စတွေပဲတက်ကိုကိုယ့်ရဲ့နိုင်ငံရေးဒီအဂျန်ဒါပေါ့သူ့ရဲ့အစီအစဉ်တွေကိုလိုချင်တာတွေအပေါ်ရအောင်ပို့လောက်တာတွေကများတဲ့အခါကျတော့ပြည်သူချားမှာကယုံကြည်မှုတွေကငကိုတိုင်းအားနေတော့တချို့ကတော့ပြောတယ်ပြည်သူလူထုရဲ့ကြားထဲမှာတော့ကျွန်တော်တို့သဘောတူညီချက်တွေရှိလာပါပြီတန်ရရတွေရော့သွားပါပြီပြောရမယ်တကယ်လက်တွေ့ကအပြုံးနဲ့ကွာကွာတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကပြဿနာလေးတွေတလောက်ပဲသေးတယ်ပဲဖြစ်ဖြစ်ဒီပြဿနာတွေကိုပို့ပို့ကြီးလာအောင်ဖွာလိုက်တာတို့ချက်ခါပြီးပြောတာမျိုးတွေဖြစ်လာလို့ရှိရင်ငိုရက်စားလို့ရှိရင်သူကအဲ့လိုနားလည်မှုတွေလွယ်တန်တရားတွေကရှိနေတဲ့အခါကျတော့ဒီချက်ကမှုတွေပေါ်မှာတယောက်နဲ့တယောက်ဒေါသနဲ့မယုံကြည်မှုတွေနဲ့တုံ့ပြန်မှုတွေဖြစ်နိုင်တယ်။သို့တော့အသောချက်တစ်ခုကဘာလဲဆိုငိုအရင်2012ခု2013ခုနဲ့ကွာတာကကျွန်တော်ရခိုင်ပြည်နယ်မှာလုံခြုံရေးနဲ့ပတ်သက်ပြီးတဲ့အခါအစိုးရကပြင်ဆင်မှုတွေကငိုရက်နဲ့ဆိုင်အများကြီးပိုကောင်းလာတယ်။ပိုကောင်းလာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကလည်းပဋိပက္ခတွေကိုထိန်းသိမ်းထားနိုင်တယ်ပါတယ်။တကယ်လို့ဒါပေမဲ့လည်းကျွန်တော်တို့ကနေရာတိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကရှိနိုင်တာမဟုတ်ဘူးလေအဲ့လိုမရှိနိုင်တဲ့နေရာမှာခုနကကျွန်တော်နားလည်မှုလွဲတဲ့ပုံစံလေးနဲ့ပြောကြဆိုကြရန်ဖြစ်ကြရင်ထိနေသိမ်းမလုံနိုင်ဘူးဆိုလို့ရှိရင်ငကိုတော့က2012လိုမျိုးကြီးလုံးဝကြီးဖြစ်သွားနိုင်လားဆိုတော့အဲ့လောက်ကြီးကတော့ဖြစ်သွားဖို့မရှိပေမဲ့နှစ်ဖက်ကြားထဲမှာဒီပြဿနာလေးတွေကတော့ဆက်ပြီးပေါ်နိုင်တဲ့အခြေအနေမှာရှိတယ်အစိုးရအနေနဲ့ကြည့်မယ်ဆိုရင်တော့လုံခြုံရေးနဲ့ပတ်သက်ရင်ငကိုကနဲ့စာပြီးတော့ပို့ပြီးတော့ပြင်ပြင်ဆင်ဆင်ရှိတဲ့အတွက်အခြေအနေတွေတခုဖြစ်လာရင်တော့မင်းမဆန်းဆန်းထိနေနိုင်လိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ်
အဲ့တော့ဆရာခုနကပြောသလိုပေါ့အဖွဲ့ကြီးတွေကဒီနိုင်ငံရေးအရာကိုလိုချင်တာတွေဆွဲပြီးတော့ပြောနေတယ်ဆိုတော့ဒါတွေကဘယ်လိုမျိုးပုံစံမျိုးပြောဆိုမှုတွေရှိနေလဲ
ဥပမာဆိုကြပါစို့ကျွန်တော်တို့ကကောလာဟာလတွေကောလာဟာလတွေဆိုလို့ရှိရင်အရင်တော့ဖြစ်ခဲ့တဲ့ပုံစံတိုင်းဟို rape case ပုံစံမျိုးဒါမရင်းကျုံဖြစ်တော့ဒါမျိုးတွေကအခုချိန်ထိပေါ်နေတော့ပေါ်နေတော့ဆိုတဲ့အခါကျလူတွေကတစ်ခါတစ်ခါကြားလို့ရှိရင်ကျွန်တော်တို့အစိုးရကနေတစ်ခါဒေတာတစ်ခုမှသွားပြီးတော့ပြန်လည်နေရာချထားရေးအတွက်သွားပြောတယ်သွားပြောတော့တို့ပထမချိန်သွားပြောတဲ့အခါမှာကျွန်တော်တို့လည်းကျွန်တော်တို့ကဒီဒီ assessment ကိစ္စအတွက်စတန်အတွက်ကျွန်တော်တို့က main man နဲ့ခါထရမဲမြပြန်ကျင်တယ်တချို့ကအစိုးရကလုတ်ပေးစင်တဲ့ပုံစံကိုလက်လက်ခံကျင်တဲ့လူတွေရှိတယ်သို့တော်ညာလည်းပဲသူကအပေါ်ကနေသူတို့အဖွဲ့အစည်းတချို့ကနေမရဘူးဘာညာဆိုပြီးတွိုင်းရင်တစ္ဆန်ဖောက်ဖဲဆိုပုံစံလေးနဲ့ပြောကြရောပြောကြတဲ့အခါကြတဲ့အခါကျသူတို့ကမလုံရဲတော့ဘူးဖြစ်ကုန်တော့ဒါဒီကျွန်တော်တို့ ITP camps ဒုက္ခသည်စခန်းကနေအပြင်ကိုပြန်လည်နေရာချထားကိစ္စတွေနောက်နေကုန်တချိန်ထဲမှာပဲကျွန်တော်တို့နိုင်ငံကအတိုင်းဝိုင်းနေရာကြည့်ရခိုင်တဲ့ဒီကျွန်တော်တို့ဖွဲ့စည်းတွေကိုဆိုလို့ရှိရင်နားလည်မှုလွဲတာတွေရှိတဲ့အတွက်ကြောင့်မို့တချို့ရခိုင်ရဖက်လူဖွဲ့စည်းတွေကနိုင်ငံကအတိုင်းဝိုင်းနေနဲ့တွေ့တဲ့အခါမှာသူကရခိုင်လူပြည်သူလူထုရဲ့သဘောထားတွေကိုရှင်းပြဖို့တည်းသွားတယ်အဲ့လိုသွားတဲ့အခါမှာကျွန်တော်တစ်ဖက်တစ်ခါခါကြရင်ဒီမွတ်စလင်ဘာသာဝင်တွေလည်းဒီစည်းဝေးတွေမှာရှိတတ်တဲ့အခါကျတော့နားလည်မှုတွေလွဲပြီးတချို့ရခိုင်ခေါင်းဆောင်တွေကရောအဲ့လိုမျိုးပေါ့နိုင်ငံရေးအရာကိုယ့်ရဲ့သဘောထားတွေမတူတဲ့လူတွေကဟာဒီလိုလူတွေဟာအမျိုးသားရေးတစ်စပေါက်တွေဖြစ်ကုန်ပြီဆိုပြီးနာမည်ဖြတ်ရောအဲ့ဒီအခါကျတော့ဘယ်လောက်ထိဖြစ်လာလဲဆိုတဲ့အခါကျတော့ကျွန်တော်ကလက်ရှိချင်းတွေမှာမွတ်စလင်အတိုင်းဝိုင်းနေတဲ့မှာသူတို့အနေနဲ့လက်ရှိချင်းတွေကသူတို့အကြောက်အဆုံးလူကရခိုင်နေမဟုတ်ဘူးမွတ်စလင်အချင်းချင်းပဲကိုချင်းချင်းကကိုကိုပြန်လို့မှစိုးရိမ်နေရတာထုံးနေတူတာပဲရခိုင်နေတဲ့မှာဆိုလို့ရှိရင်လေသူတို့သတိထားအဆုံးပုံကိုတွေကရခိုင်လူမျိုးတွေပဲသူတို့အမျိုးသားရေးတစ်စပေါက်နဲ့ပုံစံမျိုးမျိုးနဲ့တိုက်ခိုက်မှာတွေကရှိနိုင်တယ်အဲ့လိုရှိတဲ့အခါကျတော့တကယ်မှန်မှန်ကန်ကန်လှုပ်ဖို့ဂိုင်ဖို့ဆိုပြီးတော့သဘောထားတွေနဲ့ကျွန်တော်တို့ပြိပက္ခတွေကိုချုံငိမ့်ဖို့ဆိုပြီးစူးစမ်းတဲ့လူတွေတောင်မှစိတ်သွားတဲ့ကိုပေါအောင်လိုက်လုံနိုင်မှာတော့တော်တော်မလွယ်ဘူး
ဒီရခိုင်ပြည်နယ်အတွင်းမှာဒီမွတ်စလင်ဘာသာကိုးကွယ်သူတွေနဲ့ဒီဘက်ရခိုင် ဘုရားဘာသာကိုယ်ခဲ့တဲ့အကြာပေါ့နော်အချင်းချင်းပြန်လဲတင့်မြတ်ဖို့အတွက်ဆိုရင်အဓိကတော့ချက်ကပါလို့ပြောလို့ရမှာ
ခုလက်ရှိအချိန်နဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့ရဲ့စစ်တမ်းထဲမှာလည်းပါပါတယ်ရခိုင်တိုင်းရင်းသားတွေဈာထဲမှာဆိုလို့ရှိရင် reconciliation ဆိုတဲ့စကားလုံးကိုမချားချင်ဘူးဘာလို့လဲဆိုတော့ reconciliation ဆိုတဲ့စကားလုံးကိုမချားချင်ရတဲ့တစ်ခါအကြောင်းရင်းက reconciliation ဆိုတာကိုလုံးဝမယ်ဆိုရင်နေချင်းညချင်းဆိုတာကိုပဲမွတ်စလင်ဘာသာဝင်တွေနဲ့အတူရှင်တွဲနေထိုင်ရရင်ငကောလို့ပဋိပက္ခတွေဖြစ်ရင်ငါတို့တော့ဒုက္ခရောက်ရကြည်ရဲဆိုပြီးသဘောထားယုံနဲ့သူတို့ကမလုပ်ချင်တာတစိမ့်တည်းမှာပဲမွတ်စလင်တိုင်းဝိုင်းနဲ့ရောက်သွားရင်သူတို့ကကြားတဲ့ခါကျတော့ခိုမတော်ရဒီမတော်ရ reconciliation နဲ့ခါကျမှလုံးလုံးရမယ်ဆိုတာတိတော့သူတို့က reconciliation လုပ်ဖို့အစဉ်သင့်ဖြစ်ပါပြီလို့ပြောတယ်ဒါပေမဲ့တကယ်လက်တွေ့ကျတော့လေသူတို့တိုင်းတိုင်းမှာလည်းပြဿနာတွေကအများကြီးပဲ